ICJ နိုင်ငံတကာတရားရုံးမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပြတ်မှုနဲ့မြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုတွေနိုင်ငံတကာရှေ့နေအစ်ငှားထားတယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။ရှေ့နေအစ်ဘယ်သူဘဝဖြစ်တယ်ဆိုတာမပြောပေမဲ့အရင်ရှေ့နေအဖွဲ့တွေကနှုတ်ထွက်သားသွားသူအစားရှေ့နေအစ်နဲ့အရင်ရှေ့နေအဖွဲ့တွေကနှစ်ယောက်တူအတူခုခံခြေပသွားမယ်လို့ပြောပါတယ်။တနင်္လာနေ့စတင်မဲ့တရားရုံးကြားနာပွဲတွေစစ်ကောင်စီရဲ့ပြည်ပဆိုင်ရာဆက်ဆံရေးဝန်ကြီးဦးဆောင်တဲ့အဖွဲ့လဲ The Hague မြို့ကိုထွက်ခွာသွားပြီလို့ပြောပါရယ်ရန်ကုန်ကလာတဲ့ဒီသတင်းပြေဆုံးကိုမက်ခင်ဖြူတွေပြောပြပါမယ
်ရွင်ဂျာရီပေါ်လူမျိုးတုံးတက်ဖြတ်မှုနဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတဲ့မှုကိုဖေဖော်ဝါရီ21ရက်နေ့ကနေ28ရက်နေ့အထိပြန်လည်ကြားနာဆက်ဆီမှာဖြစ်ပါရယ်ဒီမှုကိုမြန်မာနိုင်ငံဘက်ကခုခံခြေပါဖို့နိုင်ငံတကာရှေ့နေအစ်တတယောက်ငှားရမ်းထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါရယ် NLD အစိုးရလက်ထက်ကငှားရမ်းထားတဲ့နိုင်ငံတကာဥပဒေအဖွဲ့တွေကရှေ့နေတယောက်နှုတ်ထွက်သွားလို့အစ်တငှားထားတာလို့အခုလိုပြောပါရယ
်တယောက်ပဲနှုတ်ထွက်တယ်ရခိုင်အဖွဲ့ကကျွန်တော်နှစ်ယောက်ကြံခဲ့တယ်နောက်ထပ်အစ်တတယောက်ကျွန်တော်ငှားထားပါတယ်သုံးယောက်ပါပဲ
အစ်တငှားထားတဲ့ရှေ့နေကဘယ်နိုင်ငံကဘယ်သူဖြစ်တယ်ဆိုတာကိုတော့လောလောဆယ်သူမသိသေးဘူးလို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောပါရယ်NLD ဆိုရလက်ထက်တုန်းက ICJ တရားရုံးမှာမြန်မာနိုင်ငံအတွက်ကနေဒါနိုင်ငံကရှေ့နေ William Shepherds ကဥဆောင်ခြေပါခဲ့တာဖြစ်ပါတယ်။သူနှုတ်ထွက်သွားတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ VOA ကတိကျအတိမပြုနိုင်သေးပါဘူး။အခုပြန်လဲစတင်မဲ့ကြားနာပွဲမှာစစ်ကောင်စီကိုစားအပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးနဲ့ရှေ့နေချုပ်ဥဆောင်တဲ့အဖွဲ့လဲဒီကနေ့ February 18ရက်နေ့မှာပဲ The Hague မြို့ကိုထွက်ခွာသွားပြီလို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
။ပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးကိုဦးကိုကိုလိုင်ရဲ့ဥပဒေရေးရဝန်ကြီးရှင်းနေကြတော့တာတီကာဦးစီး15ရောက်ဒီနေ့မနေ့ပဲကျွန်တော်မြန်မာနိုင်ငံကနေထွက်ခွာပါတယ်။ဒါတရားရင်ဆိုင်ဖို့အတွက်ဒီနေ့မနေ့ပဲထွက်ခွာပါတယ်။အဲကျန်တဲ့ကျွန်တော်နိုင်ငံသားရေးဝန်ကြီးခန္ဓာကဒီတာဝန်ရှိတဲ့ပုံကိုယ်တွေကတော့ကျွန်တော်ဒါမြန်မာနိုင်ငံထဲမှာအဖွဲ့တစ်ခုကတော့ online နဲ့တကူတက်ပါမယ်။ကျွန်တော်အနေနဲ့ကတော့ရခိုင်ကတည်းကရည်တည်ချက်အတိုင်းပဲဒီတစ်ဖက်နိုင်ငံကဆွဆွဲထားတာတွေရှိတယ်။ဆွဆွဲထားချက်တွေဒီပေါ်မမှန်တဲ့အကြောင်းတွေဟိုဒီအထက်မှလည်းလုပ်ပြီးသားဖြစ်ပါတယ်။ကျွန်တော်ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့စီကံစာလေးရခိုင်ပြည်နယ်မှာကင်းသမ္မတဦးသိန်းစိန်လက်ထက်ကနေပေါ်ကြစုံစမ်းစစ်ဆေးလောက်ခရတဲ့အားတွေရှိတယ်။သူရပိုင်းနဲ့စုံစမ်းစစ်ဆေးလောက်ခရတဲ့အားတွေရှိတယ်။တပ်မတော်နဲ့စုံစမ်းစစ်ဆေးလောက်ခရတဲ့အားတွေရှိတယ်။ပြီးရင်ဒီကကပြည်သူလူထုတွေနဲ့ကြေကြေပြန့်ပြန့်ကြေဆုံပြီးအင်းမြန်ထားတဲ့အားတွေရှိတယ်။ဒါတွေနဲ့တကွာကျွန်တော်အနေနဲ့ကဆွဆွဲကြမြာမှန်မှန်ကန်တဲ့အကြောင်းဒါတွေကိုကြေကြေပြန့်ပြန့်တင်ပြတော့ပါမယ်ဗျ။
စစ်တဲ့အနေနဲ့လူမျိုးတုံးတက်ပြတ်မှုကျူးလွန်ခဲ့တာမရှိဘူးဆိုတာအချက်အလက်တွေနဲ့ခုခံခြေပသွားမှာဖြစ်တယ်လို့ဗိုလ်ချုပ်စောမင်းထွန်းကပြောပါရယ်။ရွှေချာရီပေါ်လူမျိုးတုံးတက်ပြတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တရားစွဲထားတဲ့အမှုအတွက် NUG အမျိုးသားညီညွတ်ရေးအစိုးရကလည်းနိုင်ငံတကာရှေ့နေတွေပါတဲ့ဥပဒေပညာရှင်အဖွဲ့ဖွဲ့ထားပြီးမြန်မာနိုင်ငံကိုစားခုခံခြေပဖို့ပြင်ဆင်နေပါရယ်။မြန်မာနိုင်ငံကိုစားပြုဖြည့်ရှင်ခွင့်အတွက် NUG လည်း ICJ တရားရုံးကိုတင်ပြလျှောက်ထားပေမဲ့တရားရုံးဘက်ကတစုံတရာတုံ့ပြန်ထုတ်ပြန်ခြင်းတော့မရှိသေးပါဘူး NUG ဘက်ကပြင်ဆင်နေတာနဲ့ပတ်သက်လို့စစ်ကောင်စီကတော့အခုလိုပြောပါတယ
်ဟိုကျွန်တော်လက်သတင်းတွေမှာတော့တွေ့နေပါတယ်သူတို့ဘက်ကဆေးလွတ်မယ်ဆိုတဲ့အကြောင်းလည်းတွေ့နေပါတယ်ဒီမှာတော့ကျွန်တော်တို့အနေနဲ့ကတော့ဒီ ICJ ဘက်ကနေတရားဝင်ပေါ့နော်ကျွန်တော်တို့ရဲ့ဒါကိုယ်စားလှယ်ရဲ့နောက်သူတို့ဒုတိယကိုယ်စားလှယ်ရဲ့ဟိုတရားဝင်လက်ခံတဲ့အကြောင်းကြားတာရပြီးဖြစ်ပါတယ်အကြောင်းကြားတာရပြီးဖြစ်တဲ့အတွက်ကျွန်တော်တို့ဒီနေ့အဲ့ဖေလို့ချင်းဖြစ်ပါလေဗ
ျကုလသမဂ္ဂရဲ့မြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုနိုင်ငံတကာကလက်ခံအသိမဲ့ပြုထားတဲ့အတွက်သူသာမြန်မာကိုယ်စားတရားရုံးကြားနာပွဲတရားဝင်တက်ရောက်ခွင့်ရှိတယ်လို့ NUG ကပြောဆိုထားပါတယ်အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုတရားရုံးကခြေပခွင့်ပြုရင်တရားဝင်အသိမဲ့ပြုရရောက်လိမ့်မယ်ဆိုပြီးထောက်ပြကန့်ကွက်မှုတွေလည်းရှိနေပါတယ်အခုလိုမြန်မာအစိုးရပေါ်တရားစွဲထားတဲ့အမှုအတွက်စစ်ကောင်စီဘက်ကရော NUG ဘက်ကပါကိုစားပြုခြေပဖို့ပြင်ဆင်နေတဲ့အပေါ်မြန်မာနိုင်ငံရေးလိလာတုံသက်သူဦးရထွန်းကအခုလိုပြောပါတယ
်ခုကတရားဝင်ကတော့ဒီနတ်ဆက်ကရဲ့ကိုယ်စားလှယ်ကပဲတက်ခွင့်ရမှာဆိုတော့တရားဝင်စစ်ဆေးချက်တွေဟွာတွေကတော့ထုံနာအတိုင်းပေါ့နတ်ဆက်ကတော့ညင်းတယ်အဟိုဘက်ကစစ်ဆေးချက်တွေဆက်ပြီးဆက်ဆေးမယ်အဆိုတဲ့အခါကျတော့ဒီနတ်ဆက်ကအစိုးရနဲ့ပဲရာစီရနာစစ်သေးတာသုံးသက်ချက်ချလာဖြစ်လာလို့မယ်လို့ထင်တယ်။ဆိုတော့ NUG ရဲ့ထွက်ဆိုချက်တွေပါတွေကတော့အဲဒီဆွဆွဲချက်တွေအတွက်တော့ဟောပေါ့ပံ့ပိုးတဲ့ဟောပေါ့အချက်လက်တွေတက်တွေဖြစ်မှာပေါ့နော်။အဲအဲ့လိုသဘောတက်ရောက်သွားလို့မယ်ထင်တယ်။အခုကဟိုကြည့်တဲ့အချိန်ပဲဆွဆွဲထားတဲ့တက်အရာရှိတွေကတက်တမတော်ကဝေးဦးဦးချုပ်ကအစိုးရဖြစ်နေတဲ့ခါကျတော့ဒီ ဲကတော့ဘယ်လိုပဲဆုံးဖြတ်ဆုံးဖြတ်ဒီဟာတွေကိုချက်ပြီးတော့အဲဆုံးဖြတ်ချက်တွေကိုအကောင့်ထဲပေါ်လိမ့်မယ်လို့ကျွန်တော်ကမထင်ဘူး
။ရခိုင်ပြည်နယ်မှာ2018ခုနှစ်ကဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအခြေခံတဲ့ပြည်ပကအတွင်းစစ်တပ်ရဲ့နည်းမြေရှင်းလင်းမှုတွေအတွင်းမှာဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ဖြတ်မှုမြောက်တယ်လို့ကုလသမဂ္ဂကပြောထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာ9,000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါ။ရွင်ကြဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာစစ်တပ်ကတော့ဒီဆွဆွဲချက်တွေကိုညှဉ်းဆန်ထားပါတယ်။ဒါပေမဲ့ရွင်ကြတွေလူမျိုးတုံးတက်ပြတ်ခံခဲ့ရတယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ကို2019ခုနှစ်ကတရားစွဲဆိုခဲ့တာဖြစ်ပါတယ်ရှင်။